လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုဆက်လက်လောင်းအမည်စင်းတွေထွက်ပေါ်လာချိန်မှာအလုံးသမားလက်သမားအကျိုးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရှင်ပြိုင်မဲ့သူတွေလည်းပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။နိုဝင်ဘာ6ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံးသမားလက်သမားကိုစားပြုအသင်းအဖွဲ့နောက်ခံတဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့သူ12ယောက်ထက်မနည်းရှိပါတယ်။ဒီကိုယ်စားလှယ်တွေကတော့အလုံးသမားလက်သမားဦးစားပေးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်ကြမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့နေယူမြတ်မှာဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးမတ်မြနန္ဒာသင်ကတော့တပ်ဆိုင်ရာကိစ္စရပ်တစ်ခုခုကိုအလေးထားဆောင်ရွက်ဖို့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာရှင်ပြိုင်မှုစူးစမ်းလေးရှိရလို့ပြောပါတယ
်။2020အနေနဲ့ကတော့ဒီမှာပြစ်တဲ့လောက်ကတော့ဒီတတိပုဂ္ဂလအနေနဲ့တဲ့နေရာမှာအလုပ်သမားကနေပြောဆိုင်တာလည်းရှိတယ်လို့ဒီလေသမားကိုသွားပြုနေတယ်ပေါ့။ဥပမာဒီမတ်ဆူဆူနေလို့ဝင်တိုင်းနေလို့တက်တာသူကတော့ဒီလေသမားအုပ်စုကိုဘေးဆိုးနေတယ်လည်းရှိတယ်ပေါ့နော်။အဲဒီလေသမားပဲဖြစ်ဖြစ်လေသမားဖြစ်ဖြစ်ကျွန်တော်တို့ကပြစ်တော်ထဲမှာဝင်ဆိုင်လို့အနိုင်ရမယ်ဆိုလို့ရှိရင်တို့ရဲ့ issue ပေါ့မှာလေသမားဆိုတဲ့လေသမားရဲ့ issue အလုပ်သမားဆိုတဲ့အလုပ်သမားရဲ့ issue တွေနဲ့ပတ်သက်ပြီးတော့ဥပဒေကိုပြင်ဆင်နိုင်တယ်ဆိုပြီးတော့ဒီညှို့ညံ့နိုင်တယ်ဖြစ်နိုင်တယ်ပေါ့နော်။အဲဒါမျိုးလို့ပဲဒီတတိပုဂ္ဂလရဲ့အနေနဲ့ဝင်ဆိုင်ကြတယ်လို့ကျွန်မထင်တယ်။
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရကြမယ်အလုပ်သမားလယ်သမားတွေကသူတို့အတွက်အလုပ်အကျိုးပြုနိုင်မယ်ကိုယ်စားလှယ်တွေကိုရွေးချယ်ရဖို့မျှော်လင့်နေချိန်မှာပဲအလုပ်သမားလယ်သမားအရေးလှုပ်ရှားသူတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေထွက်ပေါ်လာတာပါအလုပ်သမားရေးလှုပ်ရှားသူဦးသက်နှင်းအောင်ကတော့အစိုးရနဲ့လွှတ်တော်မှာအလုပ်သမားရေးရာပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မဲ့သူတွေပါဝင်လာဖို့အလုပ်သမားတွေကမျှော်လင့်နေရလို့ပြောပါတယ
်ဟုတ်တယ်လားမဲအစိုးရဒီအလုပ်သမားရေးရာကိစ္စရဲ့ညားနဲ့ဆက်လင်းပြီးတော့မှအယူအဆရှိတော့အစိုးရမျိုးကိုတော့အလုပ်သမားတွေကမျှော်လင့်မှာဖြစ်ပါတယ်။အလုပ်သမားတွေကအခန်းကဏ္ဍကလည်းသိက္ခာမှာရှိတယ်ဆိုတော့ကျွန်တော်တို့ကမိသားစုမရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အလုပ်ရှင်အလုပ်သမားဆက်ဆံရေးမတူညီလို့ရှိရင်နိုင်ငံရဲ့အင်တာဗျူရာဘယ်လိုပဲ relation ကိုကြီးလိုက်နေနိုင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံထုတ်လုပ်မှုတန်ဖိုးတွေမြင်မှားနေမှာပဲ။နိုင်ငံရဲ့ပြူပါလိမ့်ရမယ်မြင်မှားတဲ့အနေအထားဖြစ်ပါတယ်။
မြန်မာနိုင်ငံကလူများစုကြီးလက်နေလေသမားလူရန်းစားတွေကြားမှာလဲတောင်သူတွေအတွက်လှုပ်ကြွေးပြုနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးခွင့်ရရေးမျှော်လင့်နေသူတွေရှိပါတယ်။အထူးသဖြင့်အစိုးရအဆက်ဆက်တောင်သူတွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတာတွေကိုကာဝယ်ပေးမဲ့သူမျိုးတွေကိုရွေးချယ်ခွင့်ရခြင်းတယ်လို့တာယာဝတီခရိုင်အင်းပုံညာရွာကလေသမားဦးတန်းထွန်းကပြောပါတယ
်။အစိုးရပဲဆိုတဲ့ကျွန်တော်တောင်သူတွေကဘယ်တော့မှအပြေဘူးမရခဲ့ဘူးပေါ့နော်။အခုရွေးကောက်ပွဲမှာကျွန်တော်တောင်းလို့တဲ့သမားတွေကအကျိုးပြုမဲ့ပို့ဖို့တော်တော့ကျွန်တော်လိုချင်တာပေါ့ဗျာနော်ဒီအားအားလေးကိုသူတို့ကအောက်ရှင်ကိုရှင်းမကြည့်တော့သူကအပေါ်မှာပဲသူကအထိုင်စားရေးအပေါ်မှာအလုပ်လုပ်တဲ့အခါကျတော့အောက်ရှင်ရှင်းမကြည့်တော့အောက်ရှင်ရဲ့ဒုက္ခသူတို့မသိဘူးပေါ့
2014တကောင်စင်းရင်အတိုင်းဆိုရင်မြမလူကြီး53တန်းကျော်မှာအလုပ်ရှိသူလူကြီးက27.8%တန်းရှိပြီးစိုက်ပျိုးရေးတန်းကားနဲ့အခြေခံအလုပ်တွေမှာလုပ်ကိုင်နေသူတွေကအများဆုံးဖြစ်ပါတယ်အစိုးရသက်တမ်းအသစ်တစ်ခုမှာလက်လွတ်လပ်စားအလုပ်သမားတွေရဲ့ဘဝပိုကောင်းလာဖို့မျှော်လင့်ကြောင်းအခြေခံလုပ်သားတဦးဖြစ်တဲ့ကိုညီညီကပြောပါတယ
်။ဟိုအပေးရောမဖွဲကြပဲဒီနေ့ဒီလူသားစုတတိယအုပ်ချုပ်တဲ့သူတော်မျိုးတွေတို့ကျွန်တော်ကအဲ့ဒါတိုင်းပြည်မှာရှိတဲ့အခြေခံလူသားတွေအလုပ်သမားလေသမားဝန်ထမ်းပေါင်းလို့ပြင်ပြမဲ့သူတော်မျိုးတွေအခြေခံလူသားတွေဒီလက်ခံသားတွေအောက်ကိုအရင်လေးကြပါတိုင်းပြည်မှာအဲ့တော့ပြင့်ပြတင်းနဲ့သူတော်မျိုးတွေကျွန်တော်ပြောလို့
နိုဝင်ဘာ6ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း98ပါတီဝင်ရောက်ရှင်ပြိုင်မှုရည်မှန်းထားကြတာပါ။ပါဝင်ရှင်ပြိုင်မဲ့ပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့ရွေးချယ်ခံမဲ့သူတွေရဲ့အမည်စာရင်းကို6လဩဂုတ်လ9ရက်မှာနောက်ဆုံးထားပြီးပြောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။